Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့ညနေခင်းမှာတော်ရရှင်များရှင်ဝါရှင်တန်မြို့တော် VOA American တန်ကနေခရစ်နှစ်2019နိုဝင်ဘာ5ရက်အင်္ဂါညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.19နဲ့25ရုပ်ကနေထုတ်လွှင့်ပေးပါမယ်ရှင်ကျွန်မဧတနာကျော်ပ
ါကျွန်တော်အောင်လင်းဟုပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အကြံဖက်ဝါရကိုအစိုးရတွေကိုယ်တိုင်အားပေးနေရတဲ့နေပတ်သက်လို့အမေရိကန်ရဲ့နှစ်ပတ်လည်စီရင်ခံစာမှာမြောက်ကိုရီးယားကိုထဲသွင်းဖော်ပြတာအမေရိကန်ရဲ့ရန်လိုတဲ့မူဝါဒအဖြစ်မြောက်ကိုရီးယားကတုံ့ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်အဆင့်တန်းဆက်လက်နှိမ့်ချနေဆဲဖြစ်တဲ့အကြောင်းအမေရိကန်ခြေဆိုင် Freedom House အဖွဲ့ရဲ့စီရင်ခံစာတစ်ကဖော်ပြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်တဲ့အတူကြီးညာပြီးတော့မှာပါ
။ဟုတ်ကဲ့ပါ။သတင်းတွေနောက်ပိုင်းမှာနားဆင်ရမယ့်အထင်မှာတော့ကျွန်တော်တို့သတင်းဆောင်မတွေတင်ဆက်ပေးတော့မှာဖြစ်ပါတယ်။
ဒီကောင်ကြီးရောအချိုးရမှုရဲ့လက်ထဲကကောင်းကောင်းမွန်မွန်ကျွန်တော်တို့ကပြောင်းပေးအားပြီးတော့လှုပ်ပေးခဲ့တာဖြစ်တယ်။ဒီလိုရှိရင်ခရီးကြီးရဲ့အဖြစ်လည်းပဲ
ရတိထောင်ဒေသကနေဖမ်းဆီးပြီးခေါ်ယူသွားတဲ့ထဲကတချို့ဒီကနေ့ပြန်လွတ်လာပြီလို့ဆိုပါတယ်။သူတို့ဘလို့အခြေအနေတွေနဲ့ကြုံခဲ့ရပါလဲ။အပြည့်စုံနားဆင်ရမှာဖြစ်ပါတယ်။ဒီလိုမျိုးဖမ်းဆီးသူတွေကအမျိုးသားလွတ်တော်ကိုယ်စားလှယ်ရဲ့အခြေအနေရောဘလို့ပါလဲ။သူရောပြန်လွတ်လာတဲ့ထဲမှာပါပါလား။ဒီသတင်းလည်းပြောပြမယ်အပြင်လာမယ့်2020ရွေးကောက်ပွဲအကြိုကာလမှာနိုင်ငံရေးပါတီတွေပေါ်မှာပြည်သူလူထုရဲ့စိတ်ဝင်စားယုံကြည်မှုအခြေအနေဘလို့ရှိပါလဲ။ဒါကိုလည်းမေးမြန်းပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒါတွေမတိုင်ခင်မှာတော့အခုအရင်ကိုအောင်ရွှေဦးနဲ့ကိုရန်နိုင်ကကဘာသတင်းတွေကိုပြောပြပေးပါမယ်ရှင
်။အကြံဖက်ဝါရကိုအစိုးရကိုယ်တိုင်ကအားပေးနေတာတွေနဲ့ပတ်သက်လို့အမေရိကန်ရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာမှာမြောက်ကိုရီးယားကိုထက်သွင်းဖော်ပြတာစွန့်နေဝဲတွေကိုကန့်သတ်ရောက်တဲ့အမေရိကန်ရဲ့ရန်လိုတဲ့မူဝါဒအဖြစ်မြောက်ကိုရီးယားကဒီနေ့ပဲတုံ့ပြန်လိုက်ပါတယ်။2018ခုနှစ်အတွင်းကဘာတဝမ်းအကြံဖက်ဝါရဆိုင်ရာအစည်းအဝေးခန်းစာကိုတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြီးခဲ့တဲ့တောက်ချနေ့မှာပဲထုတ်ပြန်လိုက်တာပါ။စီရင်ခန်းစာထဲမှာတော့အရင်တစ်နှစ်ထက်ဆိုင်ရင်မြောက်ကိုရီးယားအပေါ်ဝေဖန်မှုတွေရော့ချသွားပေမဲ့အကြံဖက်ဝါရကိုအစိုးရကိုယ်တိုင်ကကမကဋ္ဌလုပ်နေတဲ့နိုင်ငံစည်းဝင်အဖြစ်2019ခုနှစ်ကအတိုင်းဆက်လက်ထည့်သွင်းထားပါတယ်။မြောက်ကိုရီးယားဆူရပိုင်းကိုရီးယားဗဟိုသတင်းအေဂျင်စီကတော့အစည်းအဝေးခန်းစာဟာရန်လိုတဲ့နိုင်ငံရေးရွေးချက်တွေအကြီးအကျယ်ပါဝင်နေကြောင်းနိုင်ငံရေးဝန်ကြီးရဲ့ပြောဆိုချက်ကိုကူးကားပြီးဖော်ပြခဲ့တာပါ။မြောက်ကိုရီးယားပေါ်ဆန့်ကျင်တဲ့အမြင်တွေနဲ့ရန်လိုတဲ့သဘောထားတွေရှိနေတယ်ဆိုတာကိုထပ်မံပြသရရောက်တယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့လတဲ့ဆွေးနွေးပွဲမှာကမ်းလှမ်းချက်စမ်းသစ်တွေကိုအမေရိကန်ဘက်ကတင်ပြနိုင်တာမရှိဘူးဆိုပြီးမြောက်ကိုရီးယားကတော်တော်ပြင်းနဲ့ထွက်သွားခဲ့တာပါ။နောက်ပိုင်းမှာလည်းတော်ဝေးပြမင်းဆိုင်တုံးတွေပြန်လည်ဆန်းသတ်မှာဖြစ်တဲ့အကြောင်းချင်းချောက်ထားပါတယ်။သူတို့ဖြင့်အမေရိကန်နဲ့ဆွေးနွေးပွဲတွေရှင်းတွန်းနိုင်ဖြစ်နေချိန်မှာအကြံဖက်ဝါရဆိုင်ရာအစည်းအဝေးခန်းစာထုတ်ပြန်တာမြောက်ကိုရီးယားပေါ်စော်ကားတဲ့လုပ်ရဖြစ်တဲ့အကြောင်းလည်းကြီးညာချက်မှာပြောဆိုထားတာပါ။မြောက်ကိုရီးယားကတော့တောင်ကိုရီးယားခရီးသည်လေယာဉ်တစ်စင်းကိုဘုံးပေါက်ခွဲမှုနဲ့နောက်တစ်နှစ်ဖြစ်တဲ့1988ခုနှစ်ကစလို့အစိုးရကိုယ်တိုင်အကြံဖက်ဝါရကိုအားပေးတဲ့နိုင်ငံဖြစ်နေအမေရိကန်ကစတင်ပြီးစီရင်သွင်းထားတာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုမှာတော့ရေးပါတဲ့ရွေးကောက်ပွဲသုံးခုဒီကနေ့မှာကျင်းပသွားဖို့ရှိပြီးတော့တမန်ထရမ့်ကလည်း Republican Party ကိုကိုစားပြုပြီးဝင်ပြိုင်ကြမယ်ကိုယ်လည်းလောင်းနေဘက်ကနေမဲဆွဲစည်းရုံးနေပါတယ် Kentucky Mississippi နဲ့ Virginia ပြည်နယ်အုပ်ချုပ်ရေးမှုရွေးကောက်ပွဲတွေကိုဒီကနေ့မှာကျင်းပမှာဖြစ်ပြီးတော့တမန်ထရမ့်ဟာ Kentucky ပြည်နယ်ကလက်ရှိ Republican အုပ်ချုပ်ရေးမှု Matt Bevin အတွက်ရွေးကောက်ပွဲမတိုင်ခင်မနေ့ကမဲဆွဲပေးခဲ့ပါတယ် Kentucky ပြည်နယ်အုပ်ချုပ်ရေးမှု Bevin ဟာတမန်ထရမ့်ကိုထောက်ခံသူဖြစ်ပြီးတော့သူနဲ့ရှင်ပြိုင်မဲ့ Democrat ကိုယ်လည်းလောင်းကတော့ပြည်နယ်ရှိနေချုပ်ဒီဘက်ရှယ်ဖြစ်ပါတယ်မက်ဝေဗင်ရဲ့ဦးဆောင်မှုအောက်မှာကန်တက်ကီပြည်နယ်ရဲ့စီးပွားရေးဟာအောင်မြင်ဆုံးဖြစ်နေတယ်ဆိုပြီးတော့အဲ့ဒီကိုမသွားခင်မှာတမန်ထရမ့်က Twitter ကနေရေးပါတယ်ဒါပေမဲ့လည်းဘေဗင်ဟာကျောင်းဆရာဆရာမတွေအပါအဝင်ပြည်နယ်မှာရှိတဲ့တခြားလူတွေနဲ့လည်းမသိမမြတ်ဖြစ်နေတဲ့အတွက်အများအပြား Republican ဒေသအနိုင်ရတဲ့အဲ့ဒီနေရာအတွက်လည်းအနိုင်ရမြဆိုတာမသိကြပဲဖြစ်နေပါတယ်လူထုစစ်တမ်းတွေမှာတော့သူနဲ့ဒီမိုကရက်ကိုယ်စားလှယ်လောင်းတို့ကြားမှာအကျိတ်နယ်ဖြစ်နေတယ်လို့ဖော်ပြပါတယ်။ဒီရွေးကောက်ပွဲတွေအတွင်းသမားထရမ့်ရဲ့မဟာမိတ်တွေဖြစ်တဲ့ Republican တွေအနိုင်ရမြဆိုတာကဒီလာမယ့်ဒီနှစ်မှာကျင်းပမယ့်2020သမားရွေးကောက်ပွဲမှာသမားထရမ့်အပေါ်မဲဆန္ဒရှင်တွေဘက်ကသဘောထားဘယ်လိုရှိနေလဲဆိုတာကိုလည်းခံမှန်းတွက်ဆနိုင်မှာဖြစ်ပါတယ်။ဒါပြင်သမားထရမ့်မှာ2016တုန်းကသူအနိုင်ရခဲ့တဲ့ဒီ Mississippi ပြည်နယ်နဲ့ Louisiana ပြည်နယ်တွေကိုလည်းတွားရောက်ပြီးတော့မဲဆွဲစည်းရုံးတာတွေလုပ်ခဲ့ပါတယ်ခင်ဗျာ။
ဤရန်နျူကလ িয়ার ဆိုင်ရာ2015ခုနှစ်နိုင်ငံတကာစာချုပ်ပါသဘောတူညီချက်တွေကိုမလိုက်နာတော့တဲ့နောက်ဆုံးလောက်ရတစ်ခုအနေနဲ့ဖော်ဒိုနျူကလ িয়ার ဆိုင်ရုံကဘိုးခွာဆက်တည်တဲ့ဓာတ်ငွေဖြည့်သွင်းတော့မှာဖြစ်တဲ့အကြောင်းဤရန်နိုင်ငံကဒီနေ့ပဲကြေညာလိုက်ပါတယ်ဘိုးခွာဆက်1044ခုကိုယူနီယံဓာတ်ငွေတွေမနက်ဖြန်စတင်ဖြည့်သွင်းမှာဖြစ်တဲ့အကြောင်းသမရဟာဆန်ရူခါနီကပြောဆိုလိုက်တာပါအမေရိကန်ဗြိတိန်ပြင်သစ်ရုရှား၊ဂျာမနီ၊တရုတ်နိုင်ငံတို့နဲ့အီရန်နိုင်ငံကြားသဘောတူညီချက်ရဖော်ဒိုနျူကလ িয়ার ဆက်ရုံကိုသုတေသနလုပ်ငန်းဖြစ်တာပြောင်းလဲအသုံးပြုဖို့တတ်မှတ်ထားတာဖြစ်ပါတယ်။အီရန်ကတော့သဘောတူညီချက်ရတန့်စင်ထားတဲ့ယူရေနီယံတွေသိမ်းဆည်းခွင့်ပမာဏကိုမကြသေးရင်ကပဲကျော်လွန်စုဆောင်းခဲ့တယ်လို့တန့်စင်မှုအစဉ်တန်းကိုလည်းကျော်လွန်ထုတ်လုပ်ခဲ့တာပါ။စာချုပ်ပါကျန်နိုင်ငံတွေအနေနဲ့အီရန်ပေါ်ပိတ်ဆို့တံခါးမှုတွေကိုဖြေလျှော့ဖို့သဘောတူညီချက်တိုင်းလိုက်နာသွားမယ်ဆိုရင်သူလုပ်နေရတယ်ကိုလည်းပြန်လည်ရုပ်သိမ်းပေးမှာဖြစ်တဲ့အကြောင်းအီရန်သမ္မတကရုပ်မြင်သံကြားမင်းကွန်းထဲမှာထည့်ပြောသွားပါတယ်။ဒီရန်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံကိုသိမ်းပိတ်ခဲ့တဲ့နှစ်40ပြည့်ပြီးနောက်တစ်ရက်မှာပဲယူရေနီယံထုတ်လုပ်မှုတွေတိုးမြင့်မဲ့အကြောင်းအီရန်ဆွေးရကကြေညာလိုက်တာလည်းဖြစ်ပါတယ်2015သဘောတူညီချက်ကိုမလိုက်နာတော့တဲ့ဘိုးခွာဆက်တွေကိုယူရေနီယံနဲ့တုံးပြီးပြန်လည်လက်ပတ်တော်မှာဖြစ်တဲ့အကြောင်းအီရန်ကမနေ့တုန်းကကြေညာလိုက်တဲ့ပုံမှာတော့နျူကလ িয়ার နဲ့အချက်ကန်တဲ့လုပ်ရည်အဖြစ်နဲ့အမေရိကန်အစိုးရရရှိတယောက်ကတုံ့ပြန်ပြောဆိုထားပါတယ်
2015ခုနှစ်ရာသီဥတုပြောင်းလဲမှုဆိုင်ရာပြောင်းလဲမှုတိုက်ဖြတ်ရေးဆိုင်ရာ Paris သဘောတူညီချက်ကနေနှုတ်ထွက်မဲ့အကြောင်းကုလသမဂ္ဂကိုအတည်ပြုအကြောင်းကြားထားပြီးဖြစ်တယ်လို့အမေရိကန်ကမနေ့ကကြေညာလိုက်ပါတယ်ဒီသဘောတူညီချက်ကနေနှုတ်ထွက်မဲ့အကြောင်းတရထောင်ကြေညာထားပြီးနှစ်နှစ်အကြာမှအခုလိုတရားဝင်အကြောင်းကြားလည်းဖြစ်ပါတယ်ဒီ Paris သဘောတူစာချုပ်ကအမေရိကန်လုပ်ငန်းရှင်တွေအလုပ်သမားတွေနဲ့အငွန်းနှမ်းပြည်သူတွေအတွက်ဝန်ပိုစေတာကြောင့်တရားမျှတမှုမရှိဘူးလို့ယူဆတဲ့အတွက်တရထောင်ကအခုလိုနှုတ်ထွက်ဖို့ဆုံးဖြတ်တာလို့နိုင်ငံရေးဌာနပြောခွင့်ရက VOE ကိုပြောပါတယ်ရာသီဥပြောင်းလဲမှုတိုက်ဖြတ်ရေးဆိုင်ရာသဘောတူညီချက်ကဒီရာစုနှစ်အတွင်းကမ္ဘာကြီးပြန်လည်လာတာကို2ဒီဂရီစင်တီဂရိတ်လောက်အောက်ရောက်အောင်ချော့ချဖို့အတွက်ကြိုးပမ်းကြဖို့ရည်ရထားတာဖြစ်ပါတယ်ကမ္ဘာတစ်ဝှမ်းဖလုံရင်တန်းငွေထုတ်လွှတ်မှုမှာတရုတ်နိုင်ငံပြည်ရဲ့အမေရိကန်ဟာဒုတိယအများဆုံးနေရာမှာရှိတာပါအမေရိကန်အနေနဲ့2020နိုဘာ4ရက်နေ့ကို Paris သဘောတူညီချက်ကနေအပြီးသတ်နှုတ်ထွက်ဖို့ရထားတဲ့အတွက်နောက်ထပ်တစ်နှစ်လောက်အချိန်ရအောင်မှာဖြစ်ပါတယ်။ဒါဟာ2020အမေရိကန်သမ္မတရွေးကောက်ပွဲချင်းပါပြီးနောက်ထပ်လည်းဖြစ်ပါတယ်။တကယ်လို့ရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းတူကအနိုင်ရခဲ့မယ်ဆိုရင်တော့ဇန်နဝါရီလမှာသမ္မတရာထူးယူပြီးတဲ့နောက်ဒီသဘောတူညီချက်ကနှုတ်ထွက်မဲ့အစီအစဉ်ကိုပယ်ဖျက်ခွင့်ရှိပါတယ်ခင်ဗျာ
။ View American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 1683ညလိုင်းထိုမီတာ19 kHz 15563ညနဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါလေရှင
်ဒီအမေရိကန်တင်မြန်မာပိုင်းစီစဉ်ရဲ့အင်ကာနေညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်စင်တာဆက်လက်နှိမ့်ချနေစေဖြစ်တဲ့အကြောင်းအမေရိကန်ခြေဆိုင် Freedom House အဖွဲ့ရဲ့အစိုးရအခမ်းအနားတက်ကဖော်ပြလိုက်ပါတယ်။အချက်လက်တွေရရှိဖို့ခက်ခဲတာကန့်တတာအွန်လိုင်းသုံးသူတွေရဲ့အခွင့်အရေးတွေကိုချိုးဖောက်တာတွေကြောင့်အင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံဖြစ်နေလဲသတ်မှတ်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ဇွန်လကနေဒီနှစ်မေလအတွင်းလေးလာချက်တွေအရအွန်လိုင်းမှာလွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေပေါ်ပြစ်မှတ်ထားတာတွေရှိခဲ့ပြီးရခိုင်ပြည်နယ်အရေးပါဝင်ထိလွယ်ရှလွယ်ကိစ္စမျိုးတွေနဲ့ပတ်သက်လို့အွန်လိုင်းသုံးသူတွေပုံမှန်လင်းလင်းပြောဖို့တွတ်ဆုံနေကြမှာပဲစစ်တပ်နဲ့အာဏာရပါတီတို့ကလည်းအင်တာနက်မှာအချက်လက်တွေကိုလိုသလိုသုံးနေကြတာရှိတယ်ဆိုပြီးဖော်ပြထားပါတယ်။ဆိုရပေါ်ဝေဖန်သူတွေကလည်းဆက်သွယ်ရေးဥပဒေအပါအဝင်ပုံမှန်မျိုးစုံနဲ့အရေးယူခံရတာတွေရှိတာကိုလည်းထောက်ပြထားတာပါ။ဒီမနက်ကမှအင်တာနက်ဝန်ဆောင်မှုတွေတိုးတက်လာပြီးပုဂ္ဂလိကမိုဘိုင်းကုမ္ပဏီတွေလုပ်ပိုင်ခွင့်တွေပိုရလာပေမဲ့စစ်တပ်ပိုင်လုပ်ငန်းကဈေးကွက်ကိုလိုအပ်ကြီးအခွင့်ရထားတယ်လို့လည်းဖော်ပြထားပါတယ်။စီရင်ခံစားအတွက်လေ့လာချိန်အထိရရှိတဲ့အချက်လက်တွေအရမြန်မာနိုင်ငံမှာအင်တာနက်သုံးသူရေးတွက်ဟာ2018ခုနှစ်ကတည်းကစာရင်18ရာခိုင်နှုန်းရှိတဲ့လူသုံးသန်းပိုတိုးလာတယ်လို့လူ9ယောက်မှ2ယောက်နှုန်းအင်တာနက်သုံးစွမ်းနိုင်ပြီဖြစ်တဲ့အကြောင်းလည်းဖော်ပြထားပါတယ်။မိုဘိုင်းဖုန်းဆက်သွယ်ရေးကလည်း2018ကတည်းက900ရာခိုင်နှုန်းလောက်တိုးလာပြီး56တန်းလောက်သုံးစွဲလာကြတာပါ။အင်တာနက်သုံးစွဲမှုတွေတိုးလာပေမဲ့လည်းအွန်လိုင်းမှာကန့်သက်ချက်တွေရှိနေစေဖြစ်တာကိုလည်းအစိုးရကစားကဖော်ပြထားပါတယ်။အစိုးရကတရားကန့်သက်မှုတွေမရှိပေမဲ့လည်းထိလွယ်ရှလွယ်ကိစ္စမျိုးတွေမှာတော့ကိုယ့်ဘာသာစင်စာတိပြတ်မှုတွေရှိနေတယ်လို့လူမှုကွန်ရက်တွေကလည်းအွန်လိုင်းပေါ်ကအကြောင်းအရာတွေကိုဖယ်ရှားတာတွေပုံများလာတဲ့အကြောင်းလည်းဖော်ပြထားပါတယ်
။အမေရိကန်အနေနဲ့အာရှမှာစီးပွားရေးနဲ့ကုန်သွယ်ရေးအတွက်ယင်းနှိမ့်ညွန့်နှံမှုတွေကိုပုံမှန်လှုပ်ဆောင်သွားမယ်လို့အမေရိကန်ကုသရေးဝန်ကြီးဝန်ကြီး Wilbur Ross ကပြောကြားလိုက်ပါတယ်။အာရှစီးပွားရေးစီမံကိန်းတွေကိုအထောက်အကူပေးသွားမယ်။အမေရိကန်ရဲ့ဒီအစီအစဉ်ကိုထိုင်းနိုင်ငံမကောက်မြို့မှာကျင်းပနေတဲ့စီးပွားရေးဆိုင်ရာဆွေးနွေးပွဲအတွင်းဝန်ကြီး Ross ကကြေညာခဲ့တာပါ။ဒီအစီအစဉ်ကတရုတ်ရဲ့ဒေါ်လာဘီလီယံပေါင်းများစွာကုန်ကျခံထားတဲ့ကမ္ဘာလမ်းစီမံကိန်းကိုရှင်းပြလာတဲ့သဘောလည်းဖြစ်ပါတယ်။ ထိုင်းနိုင်ငံဘန်ကောက်မြို့မှာဇန်နဝါရီလနေ့ကကျင်းပပြီးစီးခဲ့တဲ့ဒီဒေသတွင်းစီးပွားရေးဆွေးနွေးပွဲကိုကုတန်းရောင်းဝယ်ဝန်ကြီးရော့ဘတ်ရော့စ်ဦးဆောင်တဲ့အဖွဲ့တက်ရောက်ခဲ့ရလဲဖြစ်ပါတယ်။ဝန်ကြီးရော့စ်အခုလိုကြေညာပြီးနောက်တရုတ်ကဒီကနေ့အင်္ဂါနေ့မှာတော့ရှန်ဟိုင်းမြို့မှာကြီးကျယ်ခန်းထားတဲ့သွင်းကုန်ပြပွဲကြီးကိုကျင်းပပြီးတော့စီးပွားရေးမှာတရုတ်ရဲ့ဆရာထက်သန်မှုကိုပြသလိုက်သလိုတရုတ်ဈေးကွက်ကိုပုံမချဲ့ထွင်သွားဖို့ကိုလည်းတရုတ်သမ္မတရှီကျင့်ဖင်ကကတိပြုပြောဆိုခဲ့ပါတယ်။ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကတော့ကမ္ဘာစီးပွားရေးဈေးကွက်ကိုရိုက်ခတ်နေတဲ့အမေရိကန်နဲ့တရုတ်ကြားကုန်သွယ်စစ်ပွဲကိုအဆုံးသတ်ဖို့တိုက်တွန်းပြောဆိုခဲ့ပါတယ်ခင်ဗျာ။
အာဖဂန်ဆူရနဲ့တာလီဘန်ကိုယ်စားလှယ်တရုတ်နိုင်ငံဘီဂျင်းမြို့တော်မှာတွေ့ဆုံမဲ့အစီအစဉ်တွေပြင်ဆင်မှုအာဖဂန်သမ္မတအရှက်ကာနီနဲ့တရုတ်နိုင်ငံဂျာယီဝန်ကြီးဝမ်ယီတို့ဒီနေ့အာဖဂန်မှာတွေ့ဆုံကြပါတယ်။အာဖဂန်လူမျိုးတွေကြားတည်ထောင်ဆွေးနွေးမှုကိုပြီးခဲ့တဲ့လတဲ့ကျင်းပဖို့စီစဉ်ခဲ့ရမယ်။မဖြစ်ခဲ့ပဲရွှေ့ဆိုင်းထားပြီးရက်တည်လည်းမတက်မနိုင်ပဲဖြစ်နေကြမှာပဲ။အခုလိုတွေ့ဆုံကြတာပါ။
ကျောသမရာရှိချင်းမြာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နဲ့တနင်္လာနေ့ကရှန်ဟိုင်းမြို့မှာတွေ့ဆုံခဲ့ပြီးတော့အဲ့လိုတွေ့ဆုံတာဟာဆန္ဒပြပွဲနဲ့ပတ်သက်ပြီးဟောင်ကောင်အစိုးရရဲ့ကင်တွယ်ဖြည့်ရှင်းမှုအပေါ်မှာသူ့အနေနဲ့ယုံကြည်မှုရှိကြောင်းပြသလိုက်တာဖြစ်တယ်လို့ဟောင်ကောင်အစိုးရအကြီးအကဲတာဝန်ရှိသူတူကဒီကနေ့မှပြောကြားလိုက်ပါတယ်။သမရာရှိအနေနဲ့ဟောင်ကောင်ဆန္ဒပြပွဲနဲ့ပတ်သက်ပြီးအုပ်ချုပ်ရေးမှူးလမ်းမြေကင်တွယ်ပုံကိုစိုးရိမ်မှုရှိလို့တွေ့ဆုံခဲ့တယ်လားဆိုတဲ့အပေါ်မှာတော့သမရာရှိအနေနဲ့အဲ့လိုစိုးရိမ်လို့တွေ့ဆုံတာမဟုတ်ဘဲဟောင်ကောင်အုပ်ချုပ်ရေးမှူးနဲ့လက်ရှိဟောင်ကောင်အစိုးရရဲ့လှုပ်ဆောင်နေတာတွေပေါ်မှာတော်လေးကိုယုံကြည်မှုရှိတယ်ဆိုပြီးတော့ဟောင်ကောင်အစိုးရအဖွဲ့ရဲ့အတွင်းမှုချုပ်မက်သျူးချောင်းကပြောကြားလိုက်ပါတယ်ခင်ဗျာ
ကိုအောင်လွေဦးနဲ့ကိုရန်နိုင်တို့ကကမ္ဘာသတင်းတွေကိုပြောပြပေးသွားတော့ပါကျေးဇူးတင်ပါတယ်ရှင်အခုသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးသွားကြပါတယ်ပြီးခဲ့တဲ့အောက်တိုဘာလကုန်ပိုင်းကရခိုင်ပြည်နယ်ရသေးတောင်မြို့နယ်မေရွတ်မြစ်ကြောင်းမှာပြေးဆွဲနေတဲ့ရွှေနဒီရေရင်ပေါ်ကနေဖမ်းခေါ်သွားတဲ့သူတွေကတချို့ဒီကနေ့ပြန်လွတ်လာပါပြီ။ရခိုင်လက်နက်ကိုင် AA အဖွဲ့ကခေါ်ယူထိန်းသိမ်းထားတဲ့သူတွေကတချို့ကိုစစ်ဆေးမေးမြန်းတာတွေပြုလုပ်ပြီးတော့ဒီကနေ့မနေ့6နိုင်လောက်မှာပြန်လွတ်လိုက်တယ်လို့ AA အဖွဲ့ရဲ့ပြန်ကြားရေးတောင်းဝန်ကခိုင်သူခါကပြောပါရစ်။အေးအဖွဲ့ကသူတို့ကိုဖမ်းဆီးထားစင်မှာကောင်းကောင်းမွန်ထားတယ်လို့ပြန်လွတ်လာသူတွေကပြောပါတယ်။သတင်းပြေဆောင်ကတော့ဆက်သွယ်မေးမြန်းထားတဲ့ကိုတက်နိုင်ဆက်ပြီးတော့ပြောပြပေးပါရှင်
။ရခိုင်လက်နက်ကိုင်အေးအဖွဲ့ကရှင်တတိမြန်ရင်ပေါ်မှာပါလာတဲ့ခရီးသည်တွေကိုပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကဖမ်းဆီးခေါ်ဆောင်တော့ပြီး17ရက်ကြာမှပြန်လွှတ်ပေးလိုက်တာပါ။ဖမ်းဆီးခံထားရသူတွေထဲကအရသား25ယောက်ကိုဒီကနေ့မနက်6နာရီလောက်မှပြန်လွှတ်ပေးခဲ့တယ်လို့အေးအေးပြန်ကြားရေးတာဝန်ခံခိုင်သူခါကဗီဒီယိုကိုပြောပါတယ်။
လောပေးတဲ့နေရာကတော့ဒီဘူးတီတောင်မြို့နယ်ဘူးတီတောင်မြို့နယ်မြေတောင်ရွာဟုံးကြီးကျောင်းမှာဒီမြေတောင်ကျွော်အုပ်ချုပ်ရေးမှူးရဲ့လက်ထက်ကဒါကောင်းကောင်းမွန်မွန်ကျွန်တော်တို့ဒါပေးပြောင်းပေးအပ်ပြီးတော့လောပေးခဲ့တာဖြစ်တယ်ဒီလိုရှိရင်ခရီးကျဲအဖြစ်လည်းပဲဒီတယောက်ကိုငွေကြတဲ့15,000ကိုလည်းဟိုပေးလိုက်တယ်ဒီလိုရှိရင်သူတို့လာတော့ကပါလာတဲ့ဒီဖုန်းတွေတခြားပစ္စည်းတွေအားလုံးကိုလည်းတခုမှကြံပြန်ပြီးတော့ပေးလိုက်တယ်ဗျ
ဖမ်းဆီးခံနေရစဉ်အတွင်းသူတို့ကိုကောင်းကောင်းမွန်မွန်ထားပြီးစစ်ဆေးမေးမြန်းတာတွေပြုလုပ်ခဲ့တယ်လို့ဒီကနေ့ပြန်လည်လွှတ်မြောက်လာသူရတိတော်မျိုးနေကကိုဇော်ဝင်းဦးကပြောပါတယ်
။ဟုတ်ပေါ့ကျွန်တော်တို့ကတော့သူတို့ဖမ်းဆီးထားတာကတော့စစ်စောင်းတော့7ရက်ကိုဟိုနောက်သူတို့ကကျွန်တော်တို့ညဘူးဆိုင်တွေကိုအဲမှာလေကျွန်တော်တို့သူတို့ကအဲကျဲမှာလေဆိုလေသူတို့ကကျွန်တော်တို့ဘူးဆိုင်ပေးတယ်နောက်ဆက်ကျွန်တော်တို့ကျွန်တော်တို့အစားအစာနဲ့ပတ်သက်ပြီးတော့လေဒီကကျွန်တော်တို့ view site ပေးတယ်အကောင်လုံးအဆင်ပြေပါတယ်ကျွန်တော်တို့ဟုတ်ကျွန်တော်တို့စစ်စစ်နေတာတော့ကျွန်တော်တို့ထွေထူးတော့မဟုတ်ပါဘူးကျွန်တော်တို့မေရလေးပေါ့နော်မေရလေးဘာသွားတော့တာလေးပေါ့နော်ပူးပြီးတော့ဟိုအဲ့လောက်ပါပဲကျွန်တော်တို့အရှိရှိပဲတော့ပြတော့မမေ့ပါဘူ
းအော်တိုဘာလ26ရက်နေ့ကရွှေနဒီမြန်ရင်ပေါ်ကလူတွေကိုစတင်ဖမ်းဆီးတော့ပြီနိုင်ငံပိုင်းအကြမှာပဲတပ်မတော်ကလေကြောင်းကနေလိုက်လိုက်တိုက်ခိုက်ခဲ့တဲ့အတွက်အဲအဖွဲ့ဝင်တချို့နဲ့ရှင်နဒီပေါ်ပါလာသူတို့အသက်ဆုံးရှုံးခဲ့ကြောင်းအဲအဖွဲ့ကနောက်တစ်နေ့အောက်တိုဘာလ28ရက်နေ့မှာတည်င်းထုတ်ပြန်ခဲ့ပါတယ်တပ်မတော်ကလိုက်လိုက်ပြစ်ခတ်စဉ်သူတို့ကြုံတွေ့ခဲ့ရတဲ့အခြေအနေကိုတော့အခုပြန်လည်လာသူတို့ကခုလိုပြောပါတယ်အခင်းဖြစ်တဲ့နေ့မှာပဲတပ်မတော်ကလေနဲ့လိုက်လိုက်တိုက်ခိုက်နေစဉ်အတွင်းမှာထွက်ပြေးလက်မြောက်လာသူ15ဦးရှိတယ်လို့တပ်မတော်ဖက်ကပြောဆိုထားပါတယ်။အဲဖွဲ့ကတော့အဲ့ဒီချင်းကနှစ်ဖက်ပြန်လည်ပစ်ခတ်မှုတွေရှိခဲ့ပြီးရုံးသွင်းကားဖြစ်နေတာကြောင့်ပြန်လာလာသူအရေတက်အတိအကျကိုမသိရဘူးလို့ဆိုပါတယ်။အခုပြန်လွှတ်လာတဲ့25ယောက်ထဲမှာရသေးတောင်မျိုးနေက2ယောက်စစ်တွေမျိုးနေက1ယောက်နဲ့ကျန်တဲ့သူတွေအများစုဟာဘူးတီတောင်မျိုးနေကဖြစ်တယ်လို့သိရပါတယ်။လက်ရှိရှင်မှာပြန်လွှတ်လာတဲ့သူတွေကိုဘူးတီတောင်မျိုးနေနေခြားဆောင်သုံးပါခေါ်ယူပြီးဆက်လက်ဆက်ဆဲနေတယ်လို့ဘူဒီတောင်မြို့နယ်မြို့သားလက်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်ကပြောပါတယ
်။အဲဦးတို့ကဟိုကနေဦးတို့ကအဲ့ဒီဟိုအိုဒီမာကနေကားနဲ့ခွာလာတယ်။က ကနေခွာလာပြီးတော့မြို့နယ်အုပ်ချုပ်ရေးမှုကိုလာတယ်မြို့နယ်အုပ်ချုပ်ရေးမှုရုံးကရုံးကိုလာမှာတဲ့မှရစ်တဲ့ဘွဲကနေမြို့နယ်အုပ်ချုပ်ရေးမှုရုံးကနေသိစေစရာရှိတယ်ဆိုတော့နေစားဆောင်သုံးကိုခွာလာခဲ့တယ်သူတို့ကအမှုမှာရစ်တဲ့မှာအမှုဖွင့်ရတယ်လို့ပြောတယ်ဒီမှုနဲ့ပတ်သက်ပြီးတော့တက်တဲ့ခံပစ္စည်းတွေရှိတယ်ဟိုကလေပေါ်မှာကြံခဲ့တဲ့တက်တဲ့ခံပစ္စည်းတွေအဲ့ဒီတက်တဲ့ခံပစ္စည်းတွေကိုပြန်သိစေပြီးမှဟိုအမှုကိုအတိုက်တာသူတို့ဆော်ရမ်းမပိတ်ရတဲ့ရစ်တဲ့တော့သူတို့ကိုတက်တဲ့ခံဖြစ်စင်မေးဖို့အတွက်ဆိုပြီးတော့နေစားဆောင်သုံးကိုခွာလာတယ်အဲ့ဒီမှာသူတို့ကတယောက်ချင်းစစ်စစ်နေတယ်ဦးလို့လည်းတူတူပါလာတယ်
တခိုင်လက်နက်ကင်အေအေဖွဲ့ကဖန်စီထားတဲ့သူတွေထဲကနောက်ထပ်ကြံရှိနေတဲ့သူတွေရဲ့အသေးစိတ်ကိုအခုချိန်မှာပြောပြလို့မရသေးဘူးလို့အေအေပြန်ကြားရေးတာဝန်ခံခိုင်တူခါကပြောပါတယ
်အဲ့ဒီမှာဒီနောက်ထပ်ပြန်တဲ့ဒီဟိုကြပါနော်စစ်ဖက်နဲ့ပတ်သက်တဲ့သူတွေပေါ့အဲ့ဒီသူတွေကိုတော့ဟိုကျွန်တော်တို့ကတော့ဒီဆက်ပြီးတော့ထိန်းသိမ်းထားအောင်မယ်ပြီးလို့ရှိရင်လည်းပြောသူတို့ကတော့ဟိုလူရဲ့တိကျတော့ကျွန်တော်တို့လုံးလုံးစီပြောလို့မရဘူးဒါတော့စစ်ဖက်နဲ့ပတ်သက်တဲ့လုံခြုံရေးကိစ္စဖြစ်တဲ့အတွက်ကြောင့်လည်းလုံးလုံးစီတော့ဖုံးပြဖို့တော့မရှိသေးဘူးဗ
ျရခိုင်ပြည်နယ်အတွင်းမှာနှစ်ဖက်တိုက်ပွဲတွေလေးပြင်းထန်လာတာနဲ့အများရယာသားပြည်သူတွေကိုတတ်မတော်ကရောရခိုင်လက်နက်ကင်အဖွဲ့ဘက်ကပါဖန်စီစစ်ဆေးတာတွေရှိနေပါတယ်ခင်ဗျာ
VOA ရန်ကုန်ရုံးကကိုတက်နိုင်ပြောပြသွားတာကျေးဇူးတင်ပါတယ်ဒီရခိုင်လက်နက်ကင်အဖွဲ့ကဖန်စီသွားတဲ့ထင်မှာပါသွားတဲ့အမျိုးသားလွတ်တော်ကိုစလေဥဝေတွင်ကတော့ဒီပြန်လွတ်လာတဲ့သူတွေထဲမှာမပါပါဘူး။ဒါကြောင့်မလို့ဥဝေတင်းကိုပြန်လွတ်ပေးဖို့အတွက်ခွန်မီလူငယ်များအတင်းနဲ့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကတောင်းဆိုထားပါရည်။ဥဝေတင်းဟာအေးအေးဆွဆွဲထားသလိုခွန်မီလူငယ်တွေကိုသွေးတော်လုံးစော်ပြီးတော့တတ်မတော်တရင်ပေးလှုပ်ဆောင်တာမဟုတ်ဘူးလို့ခွန်မီလူငယ်တွေကပြောပါရည်။အေးအေးတောင်းဝင်ရှိသူတွေကတော့ဥဝေတင်းကိုစစ်ဆဲနေစေဖြစ်ပြီးတော့ကောင်းကောင်းမွန်မွန်ပဲထိန်းသိမ်းထားတယ်လို့ပြောပေမဲ့မိသားစုဝင်တွေကတော့အစိုးရင်နေကြတာပါ။ဒီကြောင့်အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့နိုင်ကွန်းအေးဆက်ပြီးပြောပြပေးပါရှင
်ဟုတ်ကဲ့ပါချင်းမြင့်နယ်ပလဝါမြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်အဖမ်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးပြန်လွှတ်ပေးဖို့ခုမီလူငယ်များတင်းနဲ့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကနေသဘောထားကြေညာချက်ထုတ်ပြန်ထားတာပါခုမီလူငယ်များတင်းအတွင်းမှုကိုကျော်အောင်ကတော့အေးရခိုင်လက်နက်ကန်အဖွဲ့ကနေဖမ်းဆီးထားတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်ကိုပြန်လွှတ်ပေးဖို့တောင်းဆိုတယ်လို့ပြောပါတယ်
ကျွန်တော်တို့ပလဝမြို့နယ်အတွင်းမှာဒီကီတူတွေရွေးချယ်တင်ရောက်တဲ့ဒီအမျိုးသားလွတ်တော်ကိုယ်စားလှယ်လေးဖြစ်တယ်ပြီးတော့အချိန်တစ်ခါတုန်းကဒီကျွန်တော်တို့ပလဝမြို့နယ်ကလေးလူငယ်များအတွင်းမှာသူကဒီအတွင်းရမှုတာဝန်နဲ့လိမ့်နေ၅မိနစ်လောက်တာဝန်ယူပြီးတော့ဒီလူမျိုးရေးလုပ်ငန်းတွေပြီးတော့လူငယ်ရဲ့အရေးအရာတွေကိုသူကပါဝင်ပေးတဲ့ပုဂ္ဂိုလ်ဒီလေဖြစ်တယ်အဲ့လိုမျိုးမထင်မသိနဲ့ကျွန်တော်တို့ဒီအဖန်ခံရတဲ့အချိန်မှာဒီတော်တော်များများလူငယ်တွေကစိတ်မကောင်းဖြစ်တယ်ဒီလိုမျိုးဖြစ်စဉ်လေးတော့မဖြစ်သင့်ဘူးလို့ပဲကျွန်တော်တို့ကခံယူတယ်ဒီအမြတ်တလွတ်တော်ကိုယ်စားလှယ်ကိုလည်းအញ្ញဆုံးချစ်ချစ်မွမွနဲ့လွတ်ပြီးခဲ့ခြင်းပဲ
ပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့တုန်းကဥဝေတင်းပါဝင်ကလတန်ဖို့ပြည့်ရေးစီမံကိန်းဝန်ထမ်းအိန္ဒိယမျိုးရား9ဦးစကပြန်2ဦးနဲ့ဆက်လက်သမား2ဦးစုစုပေါင်း10ဦးတို့ချင်းမြင့်နယ်ပလတ်ဝလမ်းပိုင်းကြည့်ရှုရာကနေကြောက်တော်မြို့ကိုကလတန်မြစ်ကြောင်းတိုင်းဆက်လေနဲ့လာလမ်းခုလက်မှာအေအဖွဲ့ကဖမ်းဆီးခြင်းခံရတာပါဒီဖမ်းဆီးမှုမှာအိန္ဒိယနိုင်ငံသားသူအမောဖောက်စုံမသွားပြီးတော့ဥဝေတင်းကလွှဲပြီးကြံရှိတဲ့လူတွေကိုအေအဘက်ကမနေ့ကပြန်လွတ်ပေးခဲ့ပါတယ်ဥဝေတင်းကတော့အေးအေးတွေလှုပ်ရှားနေတဲ့ပလဝါမြို့နယ်တွင်တပ်မတော်ကိုတရင်ပေးမှုခူမီလူငယ်တွေကိုသွေးသွေးလှုပ်ဆော်ပြီးရခိုင်နဲ့ခူမီကြားသွေးခွဲမှုစတဲ့ပြစ်ချက်တွေနဲ့ဖမ်းဆီးထိန်သိမ်းတာကြောင့်အေးအေးပြောခွင့်ရခိုင်တုကက VOA ကိုပြောဆိုခဲ့ပါတယ်။အေးအေးဘက်ကစွတ်စွဲတယ်လို့ဥဝေတင်းဟာခူမီလူငယ်တွေကိုသွေးသွေးပြီးတပ်မတော်တရင်ပေးတာမဟုတ်ဘူးလို့ခူမီလူငယ်များတင်းသွေးမှုကိုကျော်အောင်ကဆက်ပြောပါတယ
်။ဥဝေတင်းကသူဝတ်ပြီးတော့ဒီမြမတပ်မတော်နဲ့ပူပေါင်းဖို့ဒီတည်င်းတွေရနိုင်ကိုဆိုပြီးတော့ဒီရင်းနှီးပြီးတော့ပြောဆိုမှုတွေရှိတယ်ကျွန်တော်တို့ရဲ့အဓိကရည်ရည်ချက်ကတော့အမျိုးသားလွတ်တော်ကိုယ်စားလှယ်ကတော့သူအမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်ပြီးနောက်ပိုင်းမှာခမီးလူငယ်များအတင်းအပေါ်မှာလည်းသူရဲ့ဒီဩစာအာဏာလွှမ်းမိုးမှုကလည်းတစုံတရာမရှိတယ်လို့ဒီကျွန်တော်တို့လူငယ်ရဲ့မူဝါဒလူငယ်ရဲ့ဖွင့်ပြပုံနဲ့ကျွန်တော်တို့ကတွားနေတဲ့အခါမှာလုံးမဒီနိုင်ငံရေးတော်လကောင်ဒီအမျိုးသားရေးနဲ့တော်လကောင်ကျွန်တော်တို့ကပါဝင်ဆက်နွယ်မှုမရှိဘူ
းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်းအဖမ်းခံရတဲ့အတွက်စိုးရိမ်ပူပန်နေကြောင်းဇနီးဖြစ်သူတော်ခင်ဤစင်ကပြောပါတယ်
ဒီတက္ကသိုလ်ကတော့ခံစားနေရတာပေါ့နော်ဒီချက်ပေါ်ပြီးဘယ်လိုတည်နေဖြစ်မလဲသိနေလို့ရှိတာပေါ့ခုပေါ်တော့သူ့ကိုဆက်ဆဲပြောဆိုနေတဲ့ဟိုစကားတွေဟာမဟုတ်မှန်ဆက်ဆဲတာပါအဟုတ်မှမဟုတ်ပါဘူးအဲ့လိုပြောချင်တာလေ
เอ้ยใครเล่นได้กันพวกพี่คุยกันทุกข์กันหรอวุ้ยเด้งกูก้ามุสานที่นี่ท่าบีซีซีนี่เจ้าลูกพี่ว่าเลยวุ้ยเด้งกูรอจันโรกันนี่กี่โลดีนับถ้าดีซีซีนี่อะไรดีซีนี่ตัวเด็ดจะมองดูโอซาบีเด็ดทิ้งทิ้งท่าละเนี่ยในรูดาซีซีบีเด็กข้ามาเบอเอริกิตาตัวเนี่ยดูกูรอดูกงได้ขันเนี่ยจันโรดาก้ามุมมองเบทิ้งทิ้งท่าละที่เด็ด
ตำรวจในนี้ก็รู้ว่าเด็กเป็นอะไรลุงยังยืดตัวจูบันสังเวียนในตัวพิเศษในยาตัววันมาตำรวจสืบจังงานในมีสูมูยินเนี่ยลงจุยลงงานในสังเวียนในจังตระหนักถูกเปลี่ยนท่าว่าเลยเช่นมีเนี่ยเป็นเรื่องวิวเนี่ยมาเอเยข่ายเล่นในการพูดเนี่ยมีมาเสียตัวสี่ยี่เต็มมามูพี่บอกแค่บีตีรักกันอยู่อาศัยสิบวัยอาชีพเสกุขันในยาตัวเอพ่อเชี่ยจ้าลามากูเลยคุ้มมีมิวในสูดเดียวอามีเนี่ยพ่อท่ากวยเปียมูดีสีลานในบาร์เลยเช่นมิวรัติมุกฤษีพ่อเจ้าอาศั
general အနေနဲ့ဖန်ထားတဲ့အဖွဲ့ရှိကအကြောင်းပြချက်တော့ရှိမှာပေါ့လေသို့တော့သမီးသားလုံးအနေနဲ့ချင်းနဲ့တက်ဆိုင်ကြမှာလဲဟိုလူမျိုးချင်းအလိပခအများကျင်းတော့ဘူးများဖြစ်ပေါ်လာမလားဖြစ်နိုင်လေဒါကောင်းတဲ့အရာမဟုတ်ဘူးဒီလိုပဲကျွန်တော်တို့ယူစင်စင်နေနေပါတယ
်တိရခန့်ပြည်သူတွေရဲ့လုံခြုံရေးကိုအလေးထားပြီးမလိုလားအပ်တဲ့လူမျိုးရေးပဋိပက္ခမဖြစ်စေရေးကိုအလေးထားပြီးတော့ဖန်ဆီးထားတဲ့ဥဝေတင်းပါဝင်ချင်းတိုင်းတာအလုံးကိုချက်ချင်းအများဆုံးပြန်လှုပ်ပေးဖို့တောင်းဆိုကြောင်းချင်းမျိုးရာဒီမိုကရေစီဖွဲ့ချုပ်ကနေမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေတင်းဟာဒီညနေပိုင်းမှာပြန်လည်လွတ်မြောက်လာပြီလို့သတင်းတွေပေါ်ထွက်နေပေမဲ့မိသားစုဝင်တွေကအတည်ပြုနိုင်ခြင်းမရှိသေးပါဘူးခင်ဗျာ
။ကိုနိုင်ကွန်းရဲ့သတင်းပေးပို့တာပါ။ကျေးဇူးတင်ပါတယ်။ VOA American တန်ကနေနိုဗ ెంబ ာ5ရက်အင်္ဂါညနေအခင်းအစည်းအဝေးတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုနောက်ထပ်သတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။လာမယ့်2020ရွေးကောက်ပွဲအကြိုကာလမှာဒီဝင်ပြိုင်မဲ့နိုင်ငံရေးပါတီတွေပေါ်မှာလူလူရဲ့သဘောထားဘယ်လိုရှိပါလဲဆိုတာကြည့်ကြရအောင်ပါ။လာမယ့်2020ရွေးကောက်ပွဲအကြိုကာလမှာနိုင်ငံရေးပါတီတွေပေါ်မှာပြည်သူလူထုရဲ့စိတ်ဝင်စားမှုယုံကြည်မှုက2015ရွေးကောက်ပွဲကထက်နည်းပြီးတော့ဒါဟာလွှတ်တော်ကိုယ်စားလှယ်တွေရဲ့စွမ်းဆောင်ရည်ပေါ်မှာလူထုရဲ့ယုံကြည်မှုကျလာတာဖြစ်တယ်လို့မျှော်လင့်ချက်တွေအတွင်းဖြစ်မလာသေးတာစီးပွားရေးကြက်တဲမှုကနေပြီးတော့ယုံမထွက်နိုင်သေးတာကြောင့်ဖြစ်တယ်လို့နိုင်ငံရေးလေးလာသူတွေကဆိုပါတယ်အပြည့်စုံကိုတော့ဆက်တွယ်မေးမြန်းထားတဲ့ VOA သတင်းတောက်ကိုစောထက်ဆက်ပြီးတော့ပြောပြပေးပါရှင်
ရွေးကောက်ပွဲကော်မရှင်က2020ရွေးကောက်ပွဲအတွက်တိုင်းနယ်ပြည်နယ်အားလုံးမှာလူဦးရေစည်ရင်ကောက်ရွာရေလုပ်နေပြီးမကြခင်ရွေးကောက်ပွဲရက်ကိုထုတ်ပြန်ကြေညာသွားမယ်လို့ပြောပါတယ်။ဒါပေမဲ့ပြည်သူလူထုကတော့နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲအပေါ်မှာစိတ်ဝင်စားမှုယုံနေနေတဲ့အကြောင်းနိုင်ငံရေးလေးလာသူနဲ့ရွေးကောက်ပွဲကိုအနီးကစောင့်ကြည့်သူတွေကပြောပါတယ်။ Peace လို့ခေါ်တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ကတော့နိုင်ငံသားများရဲ့နိုင်ငံရေးမျှော်မှန်းချက်ဆိုတဲ့စစ်တမ်းတစ်ခုကို2019မတ်လ1ရက်နေ့ကနေ3ရက်နေ့အထိတိုင်းနယ်ပြည်နယ်တွေကမြို့နယ်ပေါင်း230ကျော်မှာတပြိုင်တည်းကောက်ယူခဲ့ပါတယ်။နိုင်ငံရေးပါတီတွေအပေါ်လူထုရဲ့သဘောထားကိုလည်းမေးမြန်းခဲ့ပြီးလက်ရှိအာဏာရ NLD အစိုးရအပေါ်မှာလူထုယုံကြည်မှုရှိနေသေးရဆိုပေမဲ့ NLD လွှမ်းမိုးမှုရှိရလွတ်တော်နဲ့အစိုးရပါတီတွေအပေါ်မှာလူထုရဲ့ယုံကြည်မှုကကျဆင်းနေရလို့အဲ့ဒီစစ်တမ်းကထောက်ပြထားပါတယ်။အလားတူစစ်တမ်းမျိုး2016ကလည်းကောက်ယူခဲ့ပြီးအခုလိုနှိုင်းရှင်ခဲ့ရာဖြစ်ကြောင်း Peace အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာစိုင်းရဲကျော်စွာမြင့်က VOA ကိုပြောပါတယ်
ကျွန်တော်တို့ဒီကမေးရတာဗျာဟိုနိုင်ငံရေးပါတီတွေပေါ်မှာအာယုံကြည်မှုဘလော့ဒီအတိုင်းတိုင်းတာတွေရှိသေးတယ်ဆိုတော့ကျွန်တော်တို့က scale ပေးခိုင်းတာပေါ့ဗျာပေးခိုင်းတော့ရလာတဲ့ရလက်ကိုကျွန်တော်2016တုန်းကအလားတူမျိုးကွန်ပျူတာပေးခဲ့တာပေးခဲ့အဲ့နှစ်ခုအရှိန်ကြီးတာအခါမှာဒီနှစ်ကပို့ပြီးတော့မှကျသွားတာတွေ့ရတယ်ပေါ့ဗျာဘာကြောင့်လဲဆိုတော့ကျွန်တော်လည်းမသိကြတာတော့
Peace အဖွဲ့က2020ရွေးကောက်ပွဲအတွက်ကြိုတင်စစ်တမ်းတစ်ခုကိုကောက်ယူဖို့ရှိပြီးသူတို့အနေနဲ့ရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲသတ်မှတ်ရက်ထုတ်ပြန်ကြေညာချက်ကိုစောင့်ဆိုင်းနေရလို့ဆိုပါတယ်တိုင်းဒေသကြီးရေမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပေါ်မှာလူထုစိတ်ဝင်စားမှုကများနေသေးပေမဲ့တိုင်းဒေသအများစုရှိနေတဲ့ပြည်နယ်တွေမှာတော့လွှတ်တော်အစိုးရနဲ့ပါတီအပေါ်မှာယုံကြည်မှုကျဆင်းနေပါတယ်။ဒါကလည်းပြည်သူလူထုရဲ့စောင်းနေရေးအခြေတဲကိုမဖြေရှင်းနိုင်သေးတဲ့အချက်ကတစ်ခုအပါဝင်ဖြစ်လိမ့်မယ်လို့နိုင်ငံရေးလေးလာသူဒေါက်တာရံမျိုးသိန်းကသုံးသပ်ပါဗျာ
။ပြည်သူလူထုအများစုဟာတော့နိုင်ငံရေးပါတီအပေါ်မှာစိတ်ဝင်စားမှု2015မတိုင်ခင်ကတည်းကကြဆင်းလာတယ်ဆိုတာတော့အဓိကအားဖြင့်ပြည်သူလူထုရဲ့စာဝတ်နေရေးကျတဲလာတာနောက်အစိုးရနဲ့လွှတ်တော်တွေရဲ့စမ်းဆောင်ရည်အပေါ်မှာနော်ပြည်သူလူထုအများစုကစိတ်တိုင်းမကြတာနောက်သူတို့မျှော်မှန်းခဲ့တဲ့မျှော်မှန်းချက်တွေအတိုင်းဖြစ်မလာတာတွေနဲ့လည်းဆက်ဆက်ပြီးတော့အထူးသဖြင့်တော့တိုင်းဒေသကြီးတွေမှာပြည်သူလူထုကနိုင်ငံရေးပါတီတွေအပေါ်မှာစိတ်ဝင်စားမှုရော့ကျလာတာဖြစ်နိုင်တယ်
မြန်မာနိုင်ငံရဲ့နိုင်ငံရေးအကူအပြောင်းစတင်တဲ့အချိန်မှာရှိခဲ့တဲ့ပြည်သူလူထုရဲ့မျှော်လင့်ချက်ကိုလက်ရှိအချိန်ထိမရောက်နိုင်သေးတာကလည်းလူထုရဲ့နိုင်ငံရေးစိတ်ဝင်စားမှုကိုကြောကြစေတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့နိုင်ငံရေးလေးလာသူဦးတင်မောင်တန်းကပြောပါတယ်
အဲမြန်မာပြည်တော်သူကပထမဆုံးတော့အကူပြောင်းတဲ့သူစိတ်ဝင်သွားတယ်ပေါ့နော်။ဟိုမြန်မာနိုင်ငံအနေနဲ့ဆိုလို့ရှိရင်တော့အဲ့ဒီလိုအကူပြောင်းမျိုးဖြစ်မလားဆိုပြီးတော့ပထမဆုံးစိတ်ဝင်သွားတယ်အတက်တရဖြစ်ကြတယ်။နောက်တော့အဲ့လိုအကူပြောင်းကတကယ်ကိုမျောလင့်တယ်လို့မဖြစ်ဘူးပေါ့လေ။အဲ့တော့ပထမဆုံးကတော့သူကလိုင်းကြီးလိုတက်လာတာပေါ့။ပြီးရင်ပြန်ပြီးတော့အကူပြောင်းနေမှာအဲ့လိုပဲပြန်ကျတာတယ်။အဲ့တော့မြန်မာနိုင်ငံအကူပြောင်းစိတ်ကိုမဝင်လေဘူးအခွင့်ပဲရှိသေးတာပေါ့နော်။ကြပြီးတော့လူတွေကစိတ်ဝင်စားမှုပြန်မြင်နေသွားတာပေါ့နော်နိုင်ငံရေးပေါ်မှာ
လက်ရှိမှာမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီပေါင်းက96ခုရှိပြီးရွေးကောက်ပွဲလုံးမရက်ကိုမကြေညာသေးပေမဲ့အစိုးရတက်တန်5နှစ်ပြည့်ရဲ့အချိန်အတိအကျမှာစတင်နိုင်လိမ့်မယ်လို့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတို့က VOA ကိုပြောပါတယ်လာမယ့်2020ရွေးကောက်ပွဲမတိုင်ခင်လွတ်တော်ကိုယ်စားလှယ်လောင်းတွေရွေးချယ်ရတဲ့နေရာမှာပြည်သူလူထုရဲ့သဘောထားနဲ့ပါဝင်မှုကိုပါတီရည်အနေနဲ့ဘလို့ဆွဲဆောင်နိုင်မလဲဆိုတဲ့အပေါ်မှာမူတည်ပြီးရလတ်တွေကွဲပြားသွားလိမ့်မယ်လို့နိုင်ငံရေးလေးလာသူတွေကပြောပါတယ
်။ရရှိမှာခင်ဗျမယူရနှစ်သစ်တကြံကာလမှာတန်ကြပ်နဲ့ဝေဖန်ပြီးလို့ဖန်းခါတဲ့ဒီဒေါင်းလိုမျိုးဆက်တန်ကြပ်အဖွဲ့သားတွေထောင်ချခံရတာဟာလွတ်လပ်စွာပြောဆိုဝေဖန်ခွင့်ဆိုတဲ့အခြေခံအကျဆုံးဒီမိုစီခွင့်ရေးဆုံးရှုံးမှုဖြစ်တယ်လို့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေကထောက်ပြနေပါတယ်။ဒီမတိုင်ခင်ကလည်းဒီအစိုးရကိုဖြစ်စီစစ်တပ်ကိုဖြစ်စီဝေဖန်မိလို့တကြွသူတော်များများဖန်ခံကြတရားစွဲခံကြရပါတယ်လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီအခြေခံတရက်ကိုအာမခံချက်မပေးနိုင်တဲ့အခြေအနေဘာကြောင့်ပါလဲလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိများလို့ရတဲ့တရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်ကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားနိုင်ပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822555ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bemis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်သွားရှင်တို့ကိုကျေးဇူးပါခင်ဗျာ
။အင်္ဂါညဒါရဲ့လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ခြင်းပါတယ်ရှင်။ကျမတို့ VOA American တန်ကနေပြီးတော့နောက်ထပ်2နာရီမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 25နဲ့32လိုင်းလမ်းမီတာ190တို့ကနေပြီးတော့ဖန်ယူနာဆင်နိုင်ပါတယ်ရှင်။အခုကြံနေတဲ့အချိန်ပိုင်းတွင်မှာကမ္ဘာသတင်းအချင်းချုပ်ကိုတစ်လှည့်ပြောပြပေးပါအောင်ကိုအောင်လွင်ဦးရေ။
ချမ်ပဝါရာကိုဆူရီကိုရိုင်းကအားပေးနေတိုင်းနဲ့ပတ်သက်လို့အမေရိကန်ရဲ့နှစ်ပတ်လည်အစည်းအဝေးဆာမှာမြောက်ကိုရီးယားကိုထည့်သွင်းပေါ်ပြတာဆွေးနွေးမှုတွေကိုကန့်သက်ရရောက်တဲ့အမေရိကန်ရဲ့ရန်လိုတဲ့မူဝါဒဖြစ်မြောက်ကိုရီးယားကဒီနေ့ပဲတုံ့ပြန်လိုက်ပါတယ်2018ခုနှစ်အတွင်းကမ္ဘာတစ်ဝှမ်းချမ်ပဝါရာဆိုင်ရာအစည်းအဝေးဆာကိုတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြီးခဲ့တဲ့တောက်ချန်နေ့မှာပဲထုတ်ပြန်ခဲ့တာပါအမေရိကန်ပြည်အစုမှအရေးကြီးတဲ့ရွေးကောက်ပွဲသုံးခုကိုဒီကနေ့ကျင်းပသွားဖို့ရှိပြီးသမ္မတဒေါ်နယ်ထရန့်ကလည်း Republican Party ကိုစားပြုဝင်ပြိုင်မဲ့ကိုယ်စားလှောင်းနေဘက်ကနေမဲဆွယ်စည်းရုံးနေပါတယ်။ Kentucky, Mississippi နဲ့ Virginia ပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေကိုဒီနေ့ကျင်းပမှာဖြစ်ပြီးသမ္မတထရန့်ကတော့ Kentucky ပြည်နယ်ကလက်ရှိ Republican အုပ်ချုပ်ရေးမှူး Matt Bevin အတွက်ရွေးကောက်ပွဲမထိုင်ခင်မနေ့ကမဲဆွယ်ပေးခဲ့တာပါ။ဒီရန်နျူကလ িয়ার ဆိုင်ရာ2015နိုင်ငံတကာစာချုပ်ပါသဘောတူညီချက်တွေကိုမလိုက်နာတော့တဲ့နောက်ဆုံးလုပ်ရတဲ့ခုအနေနဲ့ Foreign Nuclear ဆိုင်ရာကဘိုခွာဆက်တွေတဲ့တန်းဝင်တွေဖြစ်သွင်းတော့မယ့်အကြောင်းအီရန်ကဒီကနေ့ပဲကြေညာလိုက်ပါတယ်။ဘိုခွာဆက် 1044 ခုကို Iranian တန်းဝင်တွေမနှက်ပန်ကစပြီးဖြစ်သွင်းမယ့်အကြောင်းသမ္မတ Hassan Rouhani ကပြောဆိုလိုက်တာပါ။မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်အစဉ်တန်းဆက်လက်လိမ့်ကျနေစေဖြစ်တဲ့ကြောင်းအမေရိကန်ခြေစိုက် Freedom of Support ရဲ့စီရင်ခံစာချက်ကဖော်ပြလိုက်ပါတယ်။ချက်လက်တွေရရှိဖို့ခက်ခဲတာ၊ကန့်သတ်တာ၊ online သုံးသူတွေရဲ့အခွင့်အရေးတွေကိုချိုးဖောက်တာတွေကြောင့်အင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံဖြစ်နေလဲသတ်မှတ်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ဇွန်လကနေဒီနှစ်မေလအတွင်းလေးလာတွေးရှိချက်တွေရ online မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ကန့်သတ်ခံရတယ်ဆိုပြီးဖော်ပြထားတာပါ။
ကမ္ဘာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Dexter ဖြစ်ပါတယ်။ VOE American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.
Thank you.